လက်ရှိရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ရေးခင်းနဲ့ပတ်သက်ပြီးတော့တရားဥပဒေစိုးမိုးမှုအောက်မှာမျက်မျက်တက်တာနဲ့အကောင်းဆုံးဖြေရှင်းသွားမယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကဒီကနေ့မှပြောဆိုခဲ့တာပါ။လောလောဆယ်မှာတော့မောင်တော်မျိုးအနီးမှာဖြစ်ခဲ့တဲ့တိုက်ပွဲကြောင့်ဒေသခံတိုင်းရင်းသားတော်တော်များများဟာလုံခြုံရေးအတွက်စိုးရိမ်ထိတ်လန့်နေကြပါတယ်။ဥယျာဉ်တွေကိုစွန့်ခွာပြောင်းရွှေ့လာတယ်လည်းရှိနေပါတယ်။မောင်တော်မျိုးနယ်အတွင်းကနောက်ဆုံးရအခြေအနေတွေကို VOA မြန်မာပိုင်းရဲ့သတင်းတောက်ကုမှုစောကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ရခိုင်ပြည်နယ်မောင်တော်နယ်ဗုဒ္ဓတော်မျိုးနယ်အတွင်းမှာဖြစ်ပွားတဲ့တိုက်ခိုက်မှုတွေဟာတင်းငွေနေနဲ့မနေ့စောကစတင်ခဲ့ပြီးအင်္ဂါနေ့အထိတိုက်ခိုက်တာတွေဆက်လက်ဖြစ်ပွားနေသလိုဒီကနေ့မှလည်းတိုက်ပွဲဖြစ်ပွားရဲဆိုတဲ့အတိမပြုနိုင်သေးတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကတော့ရခိုင်ပြည်နယ်ရေးခင်းနဲ့ပတ်သက်ပြီးအခုလိုပြောဆိုပါတယ
်။ဒီကိစ္စကတော့ကျွန်တော်တို့ကတော့အကောင်းဆုံးဖြစ်အောင်ဖြစ်ရှင်မယ်။ဒါမှမဟုတ်တရားဥပဒေစိုးမိုးရေးအောက်မှာလည်းကျွန်တော်တို့အားလုံးလုပ်သွားမယ်။ဒီဘာတွေဘာတွေကဘာဖြစ်နေလဲဆိုတာမရှင်းသေးသေးတော့ဘယ်သူမှလည်းကျွန်တော်တို့ကလည်းဆွဲဆောင်ဖို့ပါ။ဒီဒီချာချာထောက်ထားခိုင်နေတဲ့အခါကျမှဆွဆွရနေတဲ့အချိန်ကျမှကျန်နေတယ်
ဒါကတော့ဒီကနေ့နေပြည်တော်နိုင်ငံခြားရေးဝန်ကြီးဌာနမှကျင်းပတဲ့ Netherlands နိုင်ငံခြားရေးဝန်ကြီးနဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်။ဒီကနေ့မှပြည်ခြားရေးဝန်ကြီးဌာနပြည်တော်စုဝန်ကြီးဦးဖေမြင့်ရဲ့အဖွဲ့ဟာတက်ခိုက်တာတွေနဲ့ပတ်သက်ပြီးအခြေအနေမှန်သိနိုင်ဖို့နဲ့နေမြေတည်ငြိမ်မှုရှိစေဖို့အတွက်ပြည်ခိုင်ပြည်နယ်မောင်တော်မြို့ကိုတွားရောက်နေပါတယ်။ပြည်တော်စုဝန်ကြီးခီးစင်ကတော့ရာသီဥတုမကောင်းတာကြောင့်လေကြောင်းကတွားရောက်နိုင်တာမရှိဘဲရေကြောင်းကနေတွားရောက်နေရတာကြောင့်အချိန်ကျကျမှုတွေလည်းရှိနေပါတယ်။ဝင်ကြီးရဲ့အဖွဲ့လာရောက်တဲ့နေ့မှာပဲမောင်တော်မျိုးနဲ့အတွင်းမှာတော့အခြေအနေတွေဟာမတည်မငြိမ်ရှိနေတယ်လို့ဒေသခံတယောက်ကအခုလိုပြောပါတယ
်။မနေ့ကအဲ့ဒီကျွန်တော်တို့ငါးစားကျူးတဲ့ဆရာပြေးဆိုတဲ့ရောကြမှာတိုက်ပွဲဖြစ်တာကတော်တော်လေးကြားတယ်ညနေ၄နာရီကနေည6နာရီ8နာရီအဲ့လိုဖြစ်တော့လူတွေထိုင်လိုက်ကုန်တယ်အကုန်လုံးထိုင်ပြီးထိုင်လိုက်ကုန်ကြတယ်ဟိုကောလာလာတယ်များလာတယ်ဟောမျိုးကိုပဲဝင်စီးတော့မလို့ဟိုဌာနကိုပဲဝင်စီးတော့မလို့အဲ့လိုဖြစ်တော့လူတွေကသိဟိုလုံချိုးရရဆိုရင်တော့ကနေပြီးဟိုပြောက်ဒီပြောက်အဲ့လိုဖြစ်နေကြတယ်ဟိုနေကလူကမျိုးပေါ်တက်လာတယ်မျိုးပေါ်ကနေပြီးတော့တခါဟိုစစ်တွေတို့ရသေးတော်တို့အဲ့လိုဟောဟိုဟိုအဲ့ဒီကိမဲနေရာတွေအဲ့ဒီနေရာတွေကိုဆက်သွားကြတာတွေ့တယ်ဒီနေ့ဒီနေ့လုံးထွက်နေကြတာပဲကောင်းတယ်
အစိုးရတံတော်ကသတင်းထုတ်ပြန်ရမှာတော့အင်ကာနေနေခင်2နာရီခွဲကျော်လောက်မှာမောင်းတော်မျိုးနဲ့ပြောင်းပြစ်ရွာအနီးမှာတံတော်စစ်ကြောင်းကိုလူအင်အား30လောက်ကလက်နက်ငယ်တွေနဲ့စီးနင်းတိုက်ခိုက်ခဲ့ကြောင်းပြန်လည်ခုခံစဉ်မှာအင်အား300လောက်ကလက်နက်ငယ်တွေဓာတ်ရီဒုတ်တွေနဲ့အခြားဘက်ကထပ်မံစီးနင်းခဲ့ကြောင်းဖော်ပြပါတယ်ဒီတိုက်ပွဲအတွင်းမှာ4ယောက်ကြဆုံး1ယောက်ဒဏ်ရာရပြီးတနက်နေ့လက်ပျောက်ဆုံးခဲ့တယ်လို့စီးနင်းသူတွေဘက်ကအလောင်းတလောင်းရရှိကြောင်းလည်းသတင်းထုတ်ပြန်ခဲ့ပါတယ်ဒီကနေ့မှလည်းမောင်တော်မျိုးနယ်အတွင်းကအမှတ်1နေကြားဆောင်တက်စကန်ဌာနချုပ်ရှိရာကြီးကန်းပြင်ကိုမနက်ပိုင်းကလေးကလူအင်အား200လောက်နဲ့ဝိုင်းရံတိုက်ခိုက်နေကြောင်းသတင်းတွေထွက်ပေါ်ခဲ့ပေမဲ့တိကျအတည်ပြုချက်တော့မရပါဘူး